တော်တာရှင်များခင်ဗျာအီရာအီရန်နဲ့အရှိအလေပိုင်းကိစ္စတွေဆွေးနွေးဖို့သမ္မတဘုရင်ဗြိတိရှဝန်ကြီးချုပ်တိုနီဘလဲတို့မနေ့ကအင်ဗျူမှာတွေ့ဆုံခဲ့ပါတယ်သူတို့ကအာဖရိကကိုဖွံ့ဖြိုးရေးအထောက်အကူပေးရေးကိုလည်းဆွေးနွေးခဲ့ကြတယ်လို့ VOA အင်ဗျူသတင်းတောက် Scott Stan သတင်းပေးပို့ထားတဲ့အတိုင်းကျွန်တော်တင်ပြပေးပါမယ်အကြမ်းဖက်မှုတိုက်ဖျက်ရေးအီရတ်လုံခြုံရေးတပ်တွေသင်္ဍန်ပေးရေးနဲ့အရှိအလေပိုင်းညီညာရေးလူငန်းစဉ်ထောက်ခံရေးတွေအပါအဝင်ခေါင်းဆောင်နှစ်ဦးတို့ကကြေပြန်သောအစီအစဉ်တွေဆွေးနွေးခဲ့ကြတယ်လို့အင်ဗျူပြောခွင့်ရ Scott McLennan ကပြောကြားပါတယ်။အီရန်အနေနဲ့ယူရေနီယံသန့်စင်မှုရပ်ဆဲရန်ဥရောပရဲ့ကြိုးပမ်းချက်ဒီနောက်မြောက်ကိုရီးယားအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်စွန့်လွှတ်ဖို့နိုင်ငံဆောင်ဆွေးနွေးပွဲကိစ္စကိုသူတို့နှစ်ဦးဆွေးနွေးခဲ့ကြပါတယ်။ဝန်ကြီးချုပ်ဘလဲဟာနောက်လာ Scotland ကအဓိကဆက်မှုတိုးတက်နိုင်ငံများထိပ်သီးအစည်းအဝေးမတိုင်ခင်ကမ္ဘာခေါင်းဆောင်အနေနဲ့တွေ့ဆုံနေတာပါ။သူက10နှစ်အတွင်းအာဖရိကကိုဖွံ့ဖြိုးရေးအထောက်အကူနှစ်ဆတိုးပေးဖို့ဒေါ်လာဘီလျံ50အစီအစဉ်ရဲ့ကုန်သွယ်ရေးထောက်ပံ့ရေးပေးမှုများအများပြားအဆုံးသတ်ရာနဲ့နိုင်ငံတကာငွေကြေးရန်ပုံငွေကမ္ဘာပံနဲ့အာဖရိကအဖွဲ့ဖွံ့ဖြိုးရေးဘဏ်တွေကိုပေးဆက်ရမယ်အာဖရိကရဲ့ပြည်မီတွေအားလုံးလျှော်ပစ်ဖို့ကိစ္စတွေကိုထိတ်တန့်တင်ဆွေးနွေးခဲ့ပါတယ်ဒီအစီအစဉ်ကိုအင်ဗျူကဘတ်ဂျက်အစီအစဉ်နဲ့မကိုက်ညီဘူးဆိုပြီးမထောက်ခံပါဘူးခေါင်းဆောင်နှစ်ဦးတို့ဟာအာဖရိကအတွက်ဖွံ့ဖြိုးရေးအထောက်အကူပေးရေးပန်းတိုင်မှာသဘောချင်းတိုက်ဆိုင်ပြီးဘုံချင်းကနီးကိုရှေ့တိုးလှုပ်ဆောင်နေကြတယ်လို့မစ္စတာမက်ကလန်လန်ကပြောကြားပါတယ်ဆွေးနွေးမှုဒစိမ့်ဒစေသားအဖြစ်သမ္မတဘုရားအာဖရိကမှာစာနာမှုအရေးပေါ်အထောက်အကူအဖြစ်နောက်ထဒေါ်လာ684သန်းပေးမယ်လို့ကြေညာခဲ့ပါတယ်ဒီရံပုံငွေတွေဟာဝန်ကြီးချုပ်ရဲ့အာဖရိကအစီအစဉ်ထဲမှာမပါဝင်ပေမဲ့နိုင်ငံတို့ဟာအတူတကွလုတ်ကင်နေတာပေါ်လွင်စေတယ်လို့အင်ဗျူပြောခွင့်ရကပြောကြပါတယ
် We have a shared goal to promote strong democratic institutions in Africa and to
အာဖရိကမှာခိုင်မာသောဒီမိုကရေစီအဖွဲ့အစည်းတွေမြင့်တင်ဖို့နဲ့အာဖရိကမှာစီးပွားရေးတာယာဝါပြောမှုမြင့်တင်ရန်ကျွန်တော်တို့မှာတူညီသောပန်းတိုင်ရှိပါတယ် G8 ထိပ်သီးအစည်းအဝေးဗဟိုမှာအာဖရိကမှာပြုပြင်ရေးနဲ့ဖွံ့ဖြိုးမှုကိစ္စတွေအတွက်ဝန်ကြီးချုပ်ဘလဲရဲ့ခေါင်းဆောင်မှုကိုသမ္မတကအလွန်မှကျေးဇူးတင်ကြောင်းအင်ဗျူပြောခွင့်ရကပြောကြားတာဖြစ်ပါတယ်သမ္မတဘုရားယာဒူတက်ခဲ့ပြီးတဲ့နောက်အမေရိကန်ကအာဖရိကကိုဖွံ့ဖြိုးရေးအထောက်အကူသုံးစတိုးပေးခဲ့တယ်လို့မစ္စတာမက်ကလန်ကပြောကြားပါတယ်ခင်ဗျာ